မြန်မာနိုင်ငံမှာအချင်းချင်နေတဲ့ဒရင်တောက်တွေအပါအဝင်တရားနဲ့ဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့မြန်မာစစ်တပ်ကိုကုလသမဂ္ဂကတောက်ကြနေမှာတောင်းဆိုလိုက်ပါတယ
်The UN team urges the military to release all people detained arbitrarily including the journalists that have been
အချင်းချင်ခံနေရတဲ့ဒရင်တောက်တွေအပါအဝင်တရားနဲ့ဖမ်းဆီးနေရသူအလုံးကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံထဲမှာရှိတဲ့ဌာနကုလသမဂ္ဂအဖွဲ့ကမြန်မာစစ်တပ်ကိုတိုက်တွန်းလိုက်ကြောင်းကုလသမဂ္ဂအကြီးအမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရီကကုလသမဂ္ဂယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါအခုချိန်ထိဆိုရင်သတင်းမီဒီယာလုပ်ငန်းဆက်လက်လုပ်ကံခွင့်အတွက်မြန်မာစစ်တပ်ကလိုင်စင်ရုပ်သိမ်းထားတဲ့မီဒီယာက၈ခုရှိနေပြီဖြစ်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့သတင်းတောက်ကလည်းအနည်းဆုံး84ယောက်ရှိနေပြီလို့လည်းပြောပါတယ်ဒီထဲမှာအခုဒီဖမ်းခံရတဲ့သတင်းတောက်က48ယောက်ထဲမှနေရှိနေတယ်လို့ပြောပါတယ်ဒါအပြင်ဒီတရင်ပတ်အစောပိုင်းမှာပဲသတင်းတောက်တူကိုအပြစ်ရှိကြောင်းတွေ့ရဆိုပြီးထောင်ဒဏ်ပြစ်ဒဏ်၃နှစ်ရှင်ရင်ချက်ချမှတ်ခဲ့တယ်လို့လည်းပြောပါတယ်။ဌာနကုလသမဂ္ဂအဖွဲ့အစည်းကတော့မြန်မာနိုင်ငံမှာရှိတဲ့လူမှုအဖွဲ့အစည်းအလုံးအနေနဲ့လူသားတွေရဲ့အခြေခံရပိုင်ခွင့်တွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ရှိစေရမှာဖြစ်ပြီးဒါကိုကာကွယ်ပေးရမှာဖြစ်ကြောင်းထောက်ပြနေကြတာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာရဲကောင်းတရားကျော်လာပြီဖြစ်ပြီးအခုချိန်ကြီးမြန်မာစစ်တပ်ရဲ့ကန့်သက်ထိန်းချုပ်မှုတွေနဲ့သတင်းမီဒီယာတွေပေါ်ကံကြေပုံတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဌာနအဖွဲ့ကအထူးစိုးရိမ်နေရဆဲဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်